ကျမဆုမမလူစုလိုက်ပြုံလိုက်တက်ဖြတ်မှုတွေရှိခဲ့တယ်ဆိုတော့ဂူတာပြင်းဖြစ်စဉ်ပေါ်မှာစစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့အကဲခတ်တွေနဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘလို့တုံ့ပြန်ထားတယ်လဲဆိုတာစူးစီးတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2019ခုနှစ်တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာဒေသတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအမှုရင်ဆိုင်နေရချိန်မှာပဲအခုလိုမျိုးတက်မတော်ရဲ့စစ်တရားရုံးစီရင်ချက်ကိုဒီကနေ့ဇွန်လ30ရက်နေ့ရက်စွဲနဲ့စစ်တပ်ဘက်ကထုတ်ပြန်လိုက်တာပါစစ်တပ်ရဲ့ထုတ်ပြန်ချက်ထဲအဓိကပါရှိတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ဂူတာပြင်ကျေးရွာမှာလူအစုလိုက်အပြုံလိုက်မြုံနှံထားတာကိုတွေ့ရှိတဲ့အမှုနဲ့ပတ်သက်ပြီးစစ်တရားရုံးကနေ2020ပြည့်နှစ်ဧပြီလ20ရက်နေ့မှာစစ်ဆေးမှုပြီးစီးခဲ့ပြီးတော့အဲ့ဒီတရားရုံးကနေအရာရှိကြီးတဦးအရာရှိတဦးနဲ့အခြားအဆင့်စစ်သည်တဦးတို့အပေါ်မှာတပ်ဆိုင်ရာဆွဲချက်အရာအပြစ်ရှိတယ်ဆိုပြီးဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ဆိုပါတယ်ဒီပြစ်ဒဏ်ချမှတ်ခံရသူတွေဟာအရာရှိကြီးတဦးအရာရှိတဦးနဲ့အချားအဆင့်စစ်တီတူလို့သာဖော်ပြပြီးတော့သူတို့ရဲ့အမိယာရုအဆင့်အတိအကျတရင်တက်ဖွဲ့နဲ့ဘလို့ဖြစ်တယ်နေဆိုတာထုတ်ပြန်ချက်မှာအတိအကျမဖော်ပြထားပါဘူးဆက်ပြီးတော့လည်းမောင်နှုတ်ကျေးရွာနဲ့ချွတ်ပြင်းကျေးရွာဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးရေးခုံရုံးနဲ့ဆက်ပြီးစစ်ဆေးဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်ပေါ်မှာတော့စစ်တပ်ဘက်ကဂူတာပြင်ဖြစ်စဉ်ပေါ်မှာအတိအမှတ်ပြုမှုတစ်ခုဖြစ်ကြိုးဆိုပြီးတော့ကျူးလွန်ခဲ့တဲ့သူတွေကိုအမှန်တကယ်ဖြစ်တဲ့စီရင်မှုတွေချမှတ်မှသာနင့်နာသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ရေးကော်ဖီယာနယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်က VOA ကိုပြောပါတယ
်တဲ့အချက်ကတော့အချင်းနေမှန်ကိုအတိအမှတ်ပြုတယ်ဆိုတော့အရေးအယောင်တွေးရတဲ့တွေကျွန်တော်ကြိုးဆိုပါတယ်ဒီကိစ္စနဲ့အချက်ကလည်းတစုံတရာအရေးယူဆောင်ရွက်မှုတွေလုပ်နေပြီဒီလိုကိစ္စရက်တွေကဖြစ်ခဲ့တယ်ဆိုတာကိုမငင်းဘူးဆိုတော့ကတ္တနာဖြည့်ရှင်ရေးအတွက်ကတော့ဒါလမ်းစာလေးတစ်ခုရသွားတဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကြိုးဆိုပါလေသို့တော်လည်းပဲတစ်ချိန်တည်းမှာပဲဟိုတစ်ခေါက်ကလို့တော့အရေးယူပြီးပြီးတော့မှလူငင်းချမ်းသာခွင့်ပေးလိုက်တယ်ဆိုရင်လည်းပဲအဲ့ဒါပိုဆိုးသွားနိုင်တယ်
စစ်တပ်ဘက်ကရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဒေသခံတွေပေါ်မှာလူခွေချိုးဖောက်မှုတွေကိုမျိုးမျိုးစုံနဲ့ကျူးလွန်တာခံခဲ့ရတဲ့နှစ်နာခံရသူတွေနဲ့မိသားစုတွေအပေါ်မှာတရားမျှတမှုတွေရဖို့ဆိုရင်ဒီလိုအဖြစ်မျိုးနောက်နောက်မဖြစ်စေရပါဘူးဆိုတဲ့ကတိစကားနဲ့လက်တွေ့ကျတဲ့လုပ်ရက်တွေကိုပြသပါလို့မောင်နှုံးမြို့နယ်မြို့သကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ကိုလာထွန်းကပြောပါတယ
်ဟုတ်တလားအင်းစဉ်ပြည်စဉ်ကိုကျွန်တော်ပြန်ကြည့်ဖို့လိုတယ်အဲဒီကလည်းတို့ဒီလိုမျိုးစစ်ဆေးပြီးတော့အရေးယူခဲ့တာတွေရှိခဲ့တယ်ဒါပေမဲ့လို့နောက်ပိုင်းမှာအဲ့လိုသူတို့တေကန်တမ်းမဲ့ပြီးတော့တောင်းချတဲ့လူတွေကိုသူတို့ပြန်ပြီးတော့လွတ်ပြေးခဲ့တရားမျှတတွေလို့ကျွန်တော်တို့ကဟိုယူဆလို့လည်းမရဘူးခံစားလို့လည်းမရဘူးဟိုဒီလိုအယက်တတွေကဘောနောက်နောက်ဒီလိုမျိုးမပြစ်အောင်ဘောနော်မစုလွန်အောင်ဥပဒေတွေတိတိကျကျရှိလာဖို့လိုတယ်တွားပြီးတော့တိုင်တန်းနိုင်မဲ့နေရာတစ်ခုကျွန်တော်တို့မှာရှိဖို့လိုတယ်သူတို့အဲ့လိုနေရာမျိုးတွေလုတ်ပြေးဖို့လိုတယ်ဒီလိုမျိုးမထရအသက်ခံရတာတွေကျွန်တော်အမျိုးတွေကိုကျွန်တော်လူမျိုးတွေကိုတက်ခဲတဲ့လူတွေကိုကျွန်တော်ကကလေးစားရှည်ရှင်စိတ်လည်းမရှိဘူးတက်ခံရတဲ့မိသားစုဝင်တွေကိုပူပြီးရှည်နေစေမဲ့လောက်ရကဒီလိုမျိုးနောက်နောက်မဖြစ်ရဘူးလို့ဖြစ်ထရနေပြောလာရင်ကျွန်တော်ကခြေနဲ့တယ်
ဒီလိုလူခွေချိုးဖောက်မှုတွေကြောင့်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့တင်းချီတဲ့ဒုက္ခသည်တွေကတဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူရိုဟင်ဂျာမွတ်စလင်ဒုက္ခသည်ဦးအောင်မြင်ကလည်းဒီလိုစစ်တပ်ရဲ့ကျူးလွန်သူတွေပေါ်မှာအရေးယူတယ်ဆိုတဲ့ထုတ်ပြန်ချက်ကတော့တကယ်ကျူးလွန်ခံရသူတွေအတွက်စစ်မှန်တဲ့တရားစီရင်ချက်တစ်ခုမဟုတ်ဘူးလို့ပြောပါတယ
်တကယ်တည်းသူတို့အရေးယူမယ်ဆိုလို့ဆိုရင်အစားကပေးကနေဒီပြဿနာတောင်ပြည့်ပြည့်အချမ်းမရှိဘူးတရားမျှတမှုအစီအလုံးအခုဒီအချမ်းတွေကိုရောက်သွားတာမှာကျွန်တော်လူမျိုးချင်းချင်းတော့ရခိုင်ရှိတယ်ပြီးတော့မြို့ရှိတယ်တက်ရှိတယ်ဒိုင်းနယ်ရှိတယ်ကျွန်တော်အားလုံးဝင်ဟင်ကြရှိအားလုံးကချင်းချင်းရေကူးလူအစားတွေကနေငကူတွေကနေကျွန်တော်ကဲဆဲဆဲကနေကျွန်တော်ကတူတကွမဲ့တိုင်းလာတဲ့လူမျိုးတွေဖြစ်ပါတယ်ဒီလူကျွန်တော်ရခိုင်ပြည်နယ်မှာတက်မတော်ရဲ့လူမျိုးအခုတက်ကူပြဿနာတရားကိုလောက်ခဲလို့ခိုင်ပြည်နယ်ဒီအချမ်းတွေကိုရောက်သွားတာကျွန်တော်တို့စစ်တဲနဲ့ဖိလပ်ပြည်လိုက်ရင်သူတို့ကဘသူ့ဘုံတို့ကမတရားလက်ဆက်ပြီးတော့တောင်းကြတာရှိတယ်တက်ပစ်တာရှိတယ်တိုင်းကျဲတပြေလို့ပြည်တာတိုင်းကြဆုံးလို့သူတို့ကလူသားကိုလူသားလို့မထင်ပါဘူး
လူမျိုးတုံးတက်ဖြတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဲချက်နဲ့နိုင်ငံတကာတရားခုံရုံးထိရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒီလိုစစ်တပ်ရဲ့ထုတ်ပြန်ချက်ကတော့နိုင်ငံတကာဖိအားကြောင့်လို့ရိုဟင်ဂျာရေးဆောင်ကြီးလေလာအကဲခတ်နေတဲ့ဒေါက်တာခင်ဇော်ဝင်းကလည်းအခုလိုရှင်းပြပါတယ
်ဒီခုံရုံးသူစီစဉ်မီဆိုခဲ့ကောသူကတော့ထင်ပါတယ်သူတခုတော့သူဖြေဆေးရတော့မယ်လေတော့ pressure များလာပြီလေသူတက်ခါလူတွေလည်းတိသွားမှာပေါ့သူရန်ရန်ရန်လို့မရတော့ဆိုတော့တိသွားနိုင်တယ်တိ ก็ถ้าฉันเจอแกล่ะนี่ป้องเนี่ยมาพบไปเนาะอะกูว่าทางนี้ฉันนี่ก็ยุ่งซะเป็นนี่พอละช่างก็เช่นเคลียร์มาลุกขึ้นมาปลุกจานุอะป้องอุ้มเลยได้หรือเปล่าเนาะอุ้มเนาะพูดมาเฉยๆว่าเออวะพี่แล้วนี่พอไปที่มาจ้าจู่ยืดอ่ะอันนี้มันไม่ยุ่งอะกูมาแล้วนี่ที่มาอยู่ก็มาจะยุ่งเรื่องนี้มาที่มาจู่ยืดอ่ะแต่ที่มันเนี่ยเนาะตัวที่คุณยังไม่รู้
เราลบไปผิดตัวเลยป่ะต่อโอ้ถ้าการมุ่งเรียนมาที่หูคนที่ต่อมาทำอะไรก็ไม่ได้มาที่หูเขาลบตรงช้าไหมจ้าคงจะได้ไหมกูทำยังไม่หาแต่เมื่อกาตุเดียใจกันด้วยเนี่ยมุ่งเพื่อปีปีแค่เนี่ยเท่าสิบสี่คนเนี่ยอีเบรล่ารู้ว่าบางรอบเนี่ยอินเดียจะมาอิสลามบาดาวินเซอุกตั้งเพื่อแค่เนี่ยมุ่งแต่เมื่อสองสามสิบสี่พวกก็สิบสี่กันไปแล้วอันนี้มุ่งมาอยากชี้เนี่ยช้าสิบสี่คนเนี่ยอุกเราจะเนี่ยเท่านั้นเสียเนี่ยช้ามาแค่ไป ဒီကုတပြင်းမှုပြီးမောင်နှုတ်ကျေးရွာနဲ့ချွတ်ပြင်းကျေးရွာအမှုတွေကိုဆက်စစ်ဆေးမယ်လို့ပြောဆိုထားပြီးတော့ဒီကုတပြင်းမှုပြီးမောင်နှုတ်ကျေးရွာနဲ့ချွတ်ပြင်းကျေးရွာအမှုတွေကိုဆက်စစ်ဆေးမယ်ဆိုပြီးထုတ်ပြန်တဲ့တပ်မတော်ရဲ့ကြေညာချက်အပေါ်မှာအကဲခတ်တွေဘက်ကတော့သတိကြီးစွာနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ရှင်။